ဒီယုံမြန်မာနယ်စပ်ကုန်းသွယ်ရေးအဓိကလမ်းကြောင်းဖြစ်တဲ့မူဆယ်အဝေးပြေးလမ်းမကြီးပိတ်ဆို့နေတာတရင်ရဲ့တရပတ်ကြော်သွားပြီဖြစ်လို့ဒေသခံတွေအနေနဲ့လုပ်ငန်းရှင်တွေအတော်လေးကိုအထက်ခက်တွေ့နေကြပါတယ်။ကုန်းတင်ကားထောင်ချီနေစဉ်သွားလာနေတဲ့မူဆယ်မန္တလေးကုန်းသွယ်လမ်းမကြီးထက်မှာမကြာခဏကြုံတွေ့ရတဲ့လမ်းကြောင်းဆူဆူဝါးပိတ်ဆို့နေမှုအခက်အခဲတွေကိုပြည်နယ်အစိုးရနဲ့ ဖောက်လို့ထားတဲ့အဓိကမြန်မာနိုင်ငံတွင်းနေဆက်ကုန်သွယ်ရေးလမ်းကြောင်းကြီးတစ်ခုဖြစ်တဲ့မူဆယ်မန္တလေးလမ်းမကြီးထက်မှာတော့မကြာခဏဆိုသလိုရင်ကျော်ပိတ်ဆို့မှုတွေကနိုင်နဲ့ချီရပောင်းများစွာနဲ့ချီပြီးလမ်းပိတ်ဆို့မှုတွေဖြစ်နေတာပါ လမ်းကျော်ပိတ်ဆို့မှုရဲ့အဓိကပြဿနာကတော့လမ်းအကျယ်ဝန်းကျဉ်းမြောင်းလွန်တာအကောက်ကွေ့များတဲ့တောင်ပေါ်လမ်းအတက်အစင်းလမ်းတွေမှာကုန်တင်ကားကြီးတွေပေါ်မှာဝင်နဲ့မမျှတင်ဆောင်ပြီးတော့သွာလာနေတာကနေရင်းမတော်တဆမှုတွေဖြစ်ပွားရတာကနေထောင်ချီရဲ့ရေနံကြီးကပိတ်ဆို့မှုဖြစ်ပြီးအလွဲတကူရင်ကျော်ရှင်လင်းရေမလုံနိုင်တာကြောင့်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ် ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းမူဆယ်လမ်းမကြီးပိတ်ဆို့ခဲ့ပြီးတဲ့နောက်အခုတခါ2026နှစ်စံဇန်နဝါရီလ17ရက်နေ့ကနေစလို့မူဆယ်လမ်းမကြီးထက်မှာတွဲကားလို့ခေါ်တဲ့ကိုနင်ကားကြီးတိမ်းပေါက်ရာကနေလမ်းပိတ်ဆို့မှုဖြစ်ခဲ့တာပါအခုဒီကနေ့အထိဆိုရင်သတင်းတစ်ပတ်ကြာမြင့်လာပြီဖြစ်ပေမဲ့လို့အခုချိန်ထိကားလမ်းကြောင်းရှင်းလင်းနိုင်ခြင်းမရှိသေးဘူးလို့ရင်ကျော်ပိတ်ဆို့တဲ
ဲ့နေရဖို့မနည်းဘူးတော့ပါတယ်မကြီးနောက်ထပ်ကနာကနေဒီဟိုပိတ်ခဲတဲ့ကာဒန်ကြီးကလာရှူဒီဘက်လွန်ဆန်စစ်အကျော်ပေါ့နော်အဲ့ဒီအထိပိတ်ခဲတဲ့ကာဒန်ကြီးကမိုင်50ကျော်လောက်ရှိတဲ့ကာဒန်ဒီမှာဆက်ပြီးပြန်ပိတ်နေလဲဆိုတော့ကျွန်တော်တို့ဒီမီနူးနဲ့နောင်ချူကြပေါ့နော်မီနူးနဲ့နောင်ချူကြမှာဒီမင်းဆက်ပြီးပိတ်နေတယ်အခုချိန်ဒီလဲပိတ်နေတော့မယ်
အခုလိုမူဆယ်ကားလမ်းမကြီးရင်ကျော်ပိတ်ဆို့နေတဲ့အတွက်မူဆယ်ဒေသခံတွေမှလည်းမူဆယ်မန္တလေးအသွားလာအတွက်လမ်းမဆက်သွယ်ရေးအခက်အခဲတွေနဲ့ကြုံနေရပြီးတပ်ဆန်ရအစိုးရနယ်မြေလမ်းမဆက်သွယ်ရေးတာဝန်ရှိတဲ့သူတွေအနေနဲ့ဒီကိစ္စကိုအမြန်ဆုံးအလေးအနက်ထားဖြေရှင်းဆောင်ရွက်ပေးဖို့တောင်းဆိုလိုပါတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်နမ်ခန့်မြို့နယ်ဖွံ့ဖြိုးတိုးတက်ရေးအထောက်အကူပြုကော်မတီအတွင်းရေးမှူးဦးဆိုင်အောင်ဝင်းကပြောပါတယ်
။ဒုံလေးတော့ဖိတ်နေတာဆက်ပိုက်ဆက်ပိုက်ဖိတ်တာဆရာလည်းဆက်ဖိတ်နေသေးတယ်ဟဲ့လမ်းကတချို့ကလည်းဒီနန်းတက်မယ်ဆိုတော့ကျောင်းဆရာတွေကမန္တလေးမှာဒီနန်းလွတ်သွားလားကျွန်တော်ဒီနန်းလာတော့အဲ့တွဲကားတွေမပြေတော့အကောင်းဆုံးပေါ့အဲ့ဒီတွဲကားကပါစီတော့အဲ့ကျွန်တော်တို့တောင်ပေါ်လာနေမတည့်ရဒီတွဲကားတွေကြီးနေတဲ့ဟာလမ်းပိတ်နေတယ်ဆိုတော့ကျောင်းနည်းနည်းကြီးတော့တင်သေးပါတွဲတက်မယ်ဆိုရင်အဲ့ဒီအစိုးရပြန်တင်ပြမှုကျွန်တော်တို့မှာအစီအစဉ်ကြီးရဲ့တင်ပြမယ်ဆိုတော့အဲ့တွဲကားတွေအတော့လာရဆိုင်ပေါ်ရတဲ့အတိတ်ကြီးပေါ်တာဦးစားပေးပြီးတော့ပြင်တော့ဟာဘာဖြစ်လဲဆိုတော့အဲ့ဒီကျွန်တော်တို့တောင်ပေါ်လာတာအဲ့တွဲကားတွေကမပြည့်လျော်ဘူးရဒီတွဲကားတွေကြောင့်တာပြည်ပြည်လူသူကဆုတ်ခါရောက်နေတာ
ဒီလိုမျိုးဆိုးဆိုးဝါးဝါလမ်းပိတ်ဆို့မှုတွေကိုပြည်လဲအောင်ဖြေရှင်းနိုင်မှုကလမ်းမဆက်သွယ်ရေးတာဝန်ယူထားတဲ့ကုမ္ပဏီမှတာဝန်ရှိပြီးတော့နောက်ကုန်တင်ကားတွေအပေါ်မှာလမ်းစည်းကမ်းရင်းစည်းကမ်းနဲ့အညီမောင်းနေကြဖို့နဲ့ကုန်တင်ကုန်ချဝင်တဲ့စီမင်းစည်းကမ်းတွေစနစ်တကျထားရှိဖို့လိုအပ်တယ်လို့လည်းအလွတ်သတင်းတော့ကိုစော်မိုးထက်ကရှုမြင်ပါတယ
်။လာရှိတဲ့မူဆေကမှမကြခဏဆိုလို့ပေါ့နော်ခဏခဏခဏခဏဖြစ်နေတယ်ပေါ့နော်။နောက်ကျင်းမြောင်းတဲ့လမ်းတောင်ပေါ်လမ်းတွေမှာဒီအရန်ရှိရတဲ့ကားကြီးတွေခွင့်ပြုထားတယ်။နောက်ပြီးတော့အီရှာဝါလမ်းကိုတက်ဆက်တဲ့ကြာပြီးတော့ဘာမှတိုးချက်ပြေမရှိနောက်တတိယအချက်ကတော့အဲ့ဒီကရေပောင်းလို့ကြီးကြီးရေးချယ်ရေးရှိတယ်ပေါ့ဒီလောက်ကြီးတဲ့ကားကြီးတွေကြီးလောက်ပြီးနေတဲ့ကလေးတွေပေါ့တော့အသက်20ကျော်ရွယ်လေးတွေမအောင်ပြင်ထားတယ်ဆိုတာကအလွန်ကူမာရင်းတဲ့ဒီစာကြီးကိုကျွန်တော်ကတော့သုံးသပ်နေတယ်မိုင
်အခုဆိုရင်တော့မူဆယ်လမ်းမကြီးတခြားတောင်ပေါ်လမ်းတွေမှာရင်ကျော်ပိတ်ဆို့မှုတွေကိုမူဆယ်ရင်စည်းကမ်းထိန်းသိမ်းရေးအဖွဲ့ဝင်တွေကတွားရောက်ရှင်းလင်းပေးနေတာရှိပေမဲ့လို့အခုချိန်ထိကတော့လုံးဝလမ်းကြောင်းရှင်းသွားတာမျိုးမရှိသေးဘူးလို့သိရပါဗျ။တရုတ်မြန်မာနယ်ဇက်ကုံသွေးရဲ့အဓိကအသက်သွေးကြောဖြစ်တဲ့မူဆယ်မန္တလေးအဝေးပြေးကားလမ်းမကြီးပေါ်မှာနေ့စဉ်ထောင်နဲ့ချီပြေးဆွဲနေကြတဲ့ဝင်းတင်ကုံတင်ကားတွေအစဉ်ပြေချောမွေ့စွာပို့ကုန်တွင်းကုန်စတဲ့ကုန်ပစ္စည်းတွေကိုအချိန်နဲ့တပြေးညီပို့ဆောင်နိုင်ရင်ရင်ကျော်ပိတ်ဆို့မှုတွေကိုရှင်းလင်းနိုင်အောင်လို့တပ်ဆိုင်ရာတာဝန်ရှိတဲ့သူတွေကအပြေလည်ဆုံးဖြေရှင်းပေးနိုင်မှုကုန်တယ်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ရင်လုပ်ငန်းရှင်တွေရင်မောင်းတွေဘက်ကလိုလားနေကြတယ်လို့နေ့စဉ်အစဉ်ပြေချောမွေ့စွာဒေသတွင်းပုံမှန်ခရီးသွားလာနိုင်ရေးအတွက်ကိုလည်းဒေသခံပြည်သူလူထုကလည်းဆန္ဒရှိနေကြတာပါရှင်